ပြီးရဲ့အစိုးရလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကငွေကျပ်တန်ပေါင်း300ကိုဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကမကွေးတိုင်းအစိုးရထံဒီကနေ့ပြန်လည်ပေးအပ်ခဲ့ပြီးမနက်ချက်မှာနောက်ထပ်ကျပ်တန်း900ကိုလာပေးဖို့ရှိတယ်လို့လက်ရှိဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်။ပြန်လည်ပေးအပ်ဖို့သမရယုံကညွှန်ကြားထားတဲ့ကျပ်တန်းပေါင်း300ကျော်တဲ့ကကျပ်တန်း900ကိုမေလပထမပတ်အတွင်းပြန်ပေးမယ်လို့ဝန်ကြီးချုပ်ဟောင်းကအစိုးရဘက်မှစာဖို့အကြောင်းကြားလာတာပါ။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုထက်အောင်ကတင်ပြပါမယ်။
ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာဒီကနေ့မှတော့ငွေချက်တန်ပေါင်း300ကိုလက်ရှိတိုင်းအစိုးရထံပထမအကြိမ်အနေနဲ့ပြန်ပေးလိုက်တာပါ။မနေ့ကမှတော့ချက်ရှိနေသေးတဲ့ငွေတွေကချက်တန်ပေါင်း900ကိုပြန်ပေးဖို့ရှိတယ်လို့လည်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းမြတ်က VOA ကိုပြောပါတယ်။
ကျွန်တော်ဟိုအထွေထွေဦးစီးဦးစီးကအကြောင်းကြားတာတော့ဒီနေ့တင်း300ပြီးတယ်နေ့ကငါကျ300ပြီးမယ်ပြောတယ်အလုံး400ရမှာပေါ့ကျွန်တော်ဒီဒီပါထဲမှာကျွန်တော်အစိုးရဖွဲ့အတိုင်းမင်းကြီးပေါ့နော်မကွေးတိုင်းဒေသကြီးအစိုးရဖွဲ့အတိုင်းတွင်းမှုဥဝေစီထုံးပြတိုင်းအထွေထွေဆိုရေးဦးစီးကနာဦးစီးမှုပေါ့နော်တိုင်းမင်းကြီးပေါ့ဥဝေစီထုံးကိုလာပြီးတာ
တိုင်းအစိုးရကတော့ဒီငွေတွေကိုဗန်တစ်ခုမှအနှံထားပြီး2018ဗန်နာနှစ်နောက်ပိုင်းမှာလူငွေပြလာရင်ထုတ်ယူသုံးစွဲသွားမယ်လို့ဒေါက်တာအောင်မွန်းညိုကပြောပါရယ်။အရင်ကျန်းခံရေးအစိုးရလက်ထက်မှာမကွေးတိုင်းအတွင်းဒေသဖွံ့ဖြိုးရေးရန်ပုံငွေအများပြားကွာဟတာကြောင့်ပြည်သူ့လွှတ်တော်အတွင်းနေမြန်ပြည်ရဲ့နောက်အထူးဆောင်ဖန်စစ်ဆေးအဖွဲ့ကကင်တွယ်စစ်ဆေးခဲ့တာမှာငွေကျပ်တန်ပေါင်း9000ကျော်ပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါ။အဲ့ဒီထဲကမှကျန်းခံရေးပါတီကိုလှူဒါန်းခဲ့တဲ့ငွေကျပ်တန်ပေါင်း1900နဲ့မော်တော်ယာဉ်တွေဖက်တောင်ရေးယာဉ်တွေအပါအဝင်ရွှေစုကအသေးစားငွေကြီးလုံငန်းကိုလွှတ်ပြောင်းပေးရခဲ့တဲ့ငွေကျပ်တန်ပေါင်း1500ကိုလည်းလက်ရှိမကွေးတိုင်းအစိုးရထံကိုပြန်လည်ပေးရဖို့တမနာရှင်ကညွှန်ကြားခဲ့ပါတယ်။ပြန်ရှိနေသေးတဲ့ငွေကျပ်တန်ပေါင်း300ကျော်နဲ့ပတ်သက်လို့တိတိကျကျရှင်းရှင်းလင်းလင်းသိရဖို့အထူးဆောင်ကန်စစ်ဆေးအဖွဲ့ထံကိုမကွေးတိုင်းအစိုးရကစာပို့မေးမြန်းထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့လက်ရှိချိန်ထိတော့စာတုံးလုံးဘက်ကပေါ်ပြည်ထောင်စုအစိုးရဘက်ကပါတစုံတရာမပြောသေးပါဘူး။ဒီအပေါ်မှာဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက
ဖြစ်နိုင်တာကတော့ပြည်ထောင်စုအစိုးရလည်းပဲဒါနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်တို့ကမညွန်ကြတော့ပါဒီတန်း400ဒီဟလာရေဘူးရာအဖြစ်တော့သူတို့ဖုံပြိုးရတဲ့တုံးနေဆိုတာကိုပြည်တော်သူဆိုရကလက်ခံတာတဲ့သဘောရှိတယ်ဘလို့တုံးနေဆိုတာကတော့ကျွန်တော်တို့ကစင်းစရာတိကျရအောင်မှကျွန်တော်တို့ကလက်ပေါက်တာတုံးသလားဆေးုံဆောက်တာတုံးသလားအဲ့ဒါကြီးဝါချင်းဆက်လန်းလားဒရာလားဘာလားညာလားဆိုတာအကုန်သိရမှာဥမာတင်ဒါကြီးကြီးမကြီးလို့မှဟလာသူတို့ပြောထားတဲ့ဖုံပြိုးလို့ပါတယ်ဆိုတဲ့နေရာတွေကအာဒီမှာတကယ်သူတို့တုံးခဲ့တာမဟုတ်ဘူးအပြည်တော်သူဘတ်ဂျက်တွေကိုတုံးထားတာအစားဒီနေလဲဒါဆရာမှာပေါ့ဗျာစုံရမှာပေါ့နော်ဒီကူကတော့ဘာမှမသိသေးဘူ
းအကိမ့်ဆရာတို့ကိုစတ်တုံးဘက်ကတစုံတရာဒီအကြောင်းပြန်တာမျိုးမရှိဘူးဆိုရင်ပေါ့ဘာဆက်လုပ်တော့ဖို့ရှိပါလဲခင်ဗျာ
ဒါဆိုရင်တော့ကျွန်တော်တို့ကဒီတော်စုကိုကျွန်တော်ကတစ်ဆင့်တက်ပြီးလက်မေးရမှာပေါ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကတော့လကောက်သတင်းစာကနေမီဒီယာတွေကတော့လကောက်ဒီတန်းလေးတော့ဘလို့သုံးရဲဆိုတာသိချင်တယ်သိချင်တဲ့အတွက်ကျွန်တော်တို့မှဖြေဖို့အတွက်နော်ကျွန်တော်တိုက်တိစာကြီးအစိုးရအဖွဲ့ကိုယုံကြည်ကိုးစားမှုရှိအောင်ဝင်လင်းမြင်သာမှုရှိအောင်လို့ဒါတွေဘလို့သုံးထားပါလဲဆိုတာကိုတိုင်းပြီးဘူတန်နဲ့မှရှိတဲ့ပြည်သူလူထုကိုချပြနိုင်ဖို့အတွက်ဒါဒီဘလို့တုံးနေဆိုတဲ့အချက်လက်ထောက်ထားလိုချင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကပြည်တော်စုဆွေးရကိုလှက်ပြီးတော့မြေတရခံတောင်းဆိုရမှာပေါ့နော
်ဝန်ကြီးချုပ်ဟာဦးဖုံးမော်ရွှေဘက်ကတော့တမန်ရှင်ကညွှန်ကြားထားတဲ့အတိုင်းမော်တော်ယာဉ်တွေနဲ့ပစ်တောင်ရှင်တို့ကိုအပိလ29ရက်နေ့ကပြန်လည်ပေးရထားပြီးဖြစ်တယ်လို့ကြန့်ရှိနေသေးတဲ့ငွေအများပြားကိုဇူလိုင်လနောက်ဆုံးထားပြီးပေးရမှာဖြစ်တယ်လို့တိုင်းရင်းစိုးရထံကိုစာပို့အကြောင်းကြားထားပါတယ်ဦးဖုံးမော်ရွှေပြန်ပေးထားတဲ့မော်တော်ယာဉ်တွေကတစ်စီးကိုလွတ်တော်ကိုယ်စားလှယ်တွေတွားရလာရလွယ်ကူဖို့နဲ့လွတ်တော်ဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်တဲ့နေရာမှာအသုံးပြုဖို့ဒီကနေ့မှာမကွေတိုင်းလွတ်တော်ဥက္ကဋ္ဌတန်လွှဲပြောင်းပေးရခဲ့တယ်လို့ဝန်ကြီးချုပ်ကပြောပါတယ်တိုင်းဒေသကြီးတခုရဲ့အုပ်ချုပ်သူအကြီးအကဲတယောက်ဟာဒူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းအစိုးရရန်ပုံငွေတွေကငွေတန်းပေါင်းများစွာကွာဟတဲ့ကိစ္စလူသိရှင်ကြဖြစ်လာတာဒါဟာပထမဆုံးအခြေဖြစ်ပါတယ်။ဒီကိစ္စပေါ်မှာသက်ဆိုင်သူတွေကိုဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုတော့ပြည်အောင်စုအစိုးရတာဝန်ရှိသူတွေဘက်ကအခုချိန်ထိတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးခင်ဗျာ။